အဲ့တော့မိဘကြီးစုအခြေဆိုင်ကြီးဆိုတဲ့ဆောင်းပါကူးယုံမယ်ပေါ့လုံးလုံးမလုံးကြည့်ပါတဲ့တော့သဘောပေါက်ပြီနော်အဲ့တော့မိဘကြီးစုအခြေဆိုင်ကြီးဆိုတော့မိဘကြီးစုဟာဆက်လို့ကြည်နိုင်သလားမကြည်နိုင်ဘူးလားကြည်နိုင်ပါလေဘယ်လိုဆက်ရင်ကြည်တာတော့ဘယ်လိုနည်းနဲ့ဆက်ရင်ကြည်တာတော့ပါတယ်လူဆိုတော့ခုနကဟောခဲ့တဲ့ရှေ့ရစကားနဲ့ကြည့်ရင်ကိုသိပြီလေမြတ်စွာဘုရားမိဘကျေးဇူးနုံနှလုံးပေါင်းလုံးကြည်တယ်ဆိုတာကဓမ္မနုဤတိုက်ကျွေးလို့ကြည်တယ်ဆိုတော့အဲ့ဒီအဖြစ်ပြက်ကလေးအဲ့စာသားလေးကြည်လိုက်မယ်ဆိုရင်ကိုကလည်းကိုမိဘကိုဓမ္မနုဤတိုက်ကျွေးမယ်ဆိုရင်မိဘကျေးဇူးမကြည်နိုင်ဘူးလားကြည်နိုင်နေတာရှင်းတခွန်းနဲ့ရှင်းရှင်းလေးပြောတာပေါ့ဗန္ဒနာရက်ကနေမရှင်အနန္တမဟာမုနီဆိုတဲ့ပါဠိတိုင်းပြောမယ်ဆိုရင်တော့ကိုအဖေကိုအမေကိုမိဘကိုတန်မြတ်ဝိသေယကလွတ်မြောက်အောင်တနည်းတစ်ပုံအားဖြင့်ကိုကြီးဆန့်လျှောက်ပေးရင်မိဘကျေးဇူးကြည်တယ်ကိုဖေကိုမေကိုမိဘတန်တရားဝိသင်းအောင်လွတ်မြောက်အောင်လုပ်ပေးပါဆရာကိုကိုယ်တိုင်ကလည်းတန်တရားဝိသင်းအောင်လွတ်မြောက်လုပ်ခြင်းနဲ့စိတ်ရှိဖို့မလိုဘူးလားကိုကိုယ်တိုင်ကတော့တန်တရားလက်ချောင်းလုပ်ပြီးလုပ်နေပြီးတော့ကိုမိဘကြမှာတန်တရားကလွတ်မြောက်အောင်လုပ်ပေးမယ်ဆိုရင်ဖြစ်ပါမလားကိုကတော့လုပ်ခြင်းအလုပ်ပြောခြင်းအပြောအဖေတရားစခန်းဝင်မှာအမေတရားစခန်းဝင်မှာဆိုတော့ဝင်မလားကိုယ်ကိုယ်နဲ့လည်းတရားစခန်းဝင်ရေးသားဝင်တရားတွေအားထုတ်တရားအလို့လုံနေမှာကိုမိဘကိုလည်းတရားအလို့လုံဖို့တိုက်တွန်းရတာသဘာဝကြမှာပေါ့အဲ့တော့မိဘကျေးဇူးအကျေဆန်းနီးအဲ့တော့နုံနှလုံးပေါင်းလုံးကြည့်တယ်ဆိုတော့အမေဘောမှာသာနုံနှလုံးပေါင်းလုံးကြည့်တယ်အဖေဘောကြတော့ကျေးဇူးကြီးကြံသေးတာတွေးနေဦးမယ်နော်ညဇောဘုရားရဲ့သမဲတော်ကြီးနဲ့မှကြတော့ဘသူတဲ့တုံးတုတ်ဒေါရဏမင်းကြီးတုတ်ဒေါရဏမင်းကြီးကဘာဖြစ်သွားတာတုံးယဟန္တာဖြစ်သွားဘယ်မှာဖြစ်သွားတာတုံးပလင်မမဘဲပလင်မမတော့အဲ့တော့ ठी နန်းထဲမှာပဲ ठी နန်းပလင်ရာဇပလင်ပေါ်မှာပဲယဟန္တာဖြစ်သွားတာအဲ့တော့အဖေကိုခမဲတော်ကြီးကိုလည်းယဟန္တာဖြစ်အောင်ဓမ္မနုကြီးတိုက်ကျွေးလိုက်ပြီဆိုတော့အဖေပေါ်မှာရောကျေးဇူးကြီးကြံသေးလားအမေကတော့နုံနှလုံးမလုံးကြည့်တယ်ပြောတော့အဖေကတော့ဘာနှလုံးမကြည့်တယ်ပြောမလို့အဖေကြတော့လက်ယုံနှစ်ဖက်ဖို့လုံးကြည့်တယ်ပြောရမှာပေါ့အမေကြတော့အမေနှုတ်ဖို့လုံးမပြောဘူးလားအမေနှုတ်ဖို့ဆိုတော့အဖေကြတော့အဖေချွေဖို့ပေါ့အမေကနှဖူးကချွေချေမကြအောင်စီဝါတွေရှာပြီးတော့ကိုယ်ကိုပြုစုဆန့်ရှောက်ခဲ့တာမဟုတ်ဘူးလားအဲ့လို့ဆိုတော့အဖေချွေဖို့တွေမရှိဘူးလားအမေနှုတ်လို့ပဲလဲတော့အမေနှုတ်ဖို့ပဲတတိယတဲ့အဖေချွေဖို့ကြတော့သိမရတော့အဖေမှချွေးရကြအဖေချွေးကြတာကိုမမမြင်ပဲအဖေကလုတ်ခွင်မှလုတ်ပြီးကြိုးစားပြီးတော့ကိုကအိမ်မှာပဲနေကြောင်းသွားလိုက်နေဆိုတော့အဖေချွေးကြမှမသိဘူးလေအဲ့တော့အဖေချွေးအမေနှုတ်ဖို့လဲဆက်ဖို့လိုတယ်လို့အဖေချွေးဖို့လဲဆက်ဖို့လိုတာပဲအမေနှုတ်နှလုံးဖို့လဲကြည်အောင်ဆက်ဖို့လိုတယ်လို့အဖေလက်ယုံနှစ်ဖက်ဖို့လဲကြည်အောင်ဆက်ဖို့လိုတာပဲလက်ယုံနှစ်ဖက်နဲ့ကြိုးစားပြီးတော့ကိုကိုလူလားမြအောင်ပြုစုဆန့်ရှောက်ခဲ့ရတာပါအဲ့တော့အမေကိုလဲသတ္တဗံဖြစ်အောင်ဓမ္မနုကြီးတိုက်ကြည့်အဖေကိုလဲယဟန္တာဖြစ်အောင်ဓမ္မနုကြီးတိုက်ကြည့်အမိကြတော့သတ္တမန်ဖြစ်အောင်လုပ်ပေးတယ်အဖေကြတော့ယဟန္တာဖြစ်အောင်လုပ်ပေးတယ်မြတ်စွာဘုရားအဖေဘိုးချက်သလားမသိဘူးနဲ့လည်းတွေးမနေနိုင်ဘူးနော်ဟုတ်လားသူကံနဲ့သူပဲသူပါရမီနဲ့သူပဲအမိကသတ္တမန်ဖြစ်လောက်အောင်ယုံမယ်ပါရမီရှိသေးတော့သတ္တမန်မဖြစ်တာပေါ့အဖေကယဟန္တာဖြစ်လောက်အောင်ထိပါရမီရည်ညံ့ပြီးတာဆိုတော့ယဟန္တာပါဖြစ်သွားတာပေါ့ကိုယ့်ဖေကိုယ့်မိကျေးဇူးဆိုင်တဲ့ဓမ္မနုကြီးတိုက်ကြည့်မယ်တရားခေါ်မယ်တရားအသိပေးမယ်ဆိုပြီးတော့သူပေးကျင်တယ်ပြီလို့ဖြစ်ပါမလားအမေပါရမီအမေကုသိုလ်အမေဓာတ်ခံနဲ့ထိုက်တန်ယုံအမေအဖေပါရမီအဖေကုသိုလ်အဖေဓာတ်ခံနဲ့ထိုက်တန်ယုံမိဘရဲ့ဓာတ်ခံမိဘရဲ့ပါရမီနဲ့ထိုက်တန်ယုံမဲ့ကိုယ်ကျေးဇူးဆက်လို့ရမှာအဖေမိသောတာပန်မဖြစ်တဲ့နဲ့ပဲစိတ်ညစ်နေကြမလို့သောတာပန်မဖြစ်ဖြစ်အောင်မိဘမောင်းလို့ဖြစ်ပါမလားတချို့ကမိဘအတင်းမောင်းတဲ့လူရှိသေးတယ်လေအားမလို့အားမရနဲ့အဲ့ဒါမိဘကျေးဇူးအကျေဆန်းနေမြန်မိဘကျေးဇူးအကြီးဆက်ရတဲ့ပဒနာမြတ်စွာဘုရားရှင်ဟာစံပြပါပဲအမေကျေးဇူးလည်းပဲဆက်ခဲ့ပါတယ်အဖေကျေးဇူးလည်းဆက်ခဲ့ပါတယ်ဟိုဘုရားသားတော်တန်ခါတော်ဒီသုဝနာဇမသုဝနာသာမဇတ်တော်ကြီးခေါ်တာကအမေမိဘကျေးဇူးဆက်တဲ့ယဟန်တော်တစ်ပါးအကြောင်းပြုပြီးခေါ်တာနော်အဲ့ဒါတွေကတော့တရားဆရာတော်တွေခေါ်ကြမှာပေါ့ခေါ်လေခေါ်ပြီးသားဖြစ်ပါလိမ့်မယ်အဲ့တော့မိဘကျေးဇူးကြည့်တယ်အများကြီးလူတွေပြောကြတာကမိဘကျေးဇူးဆိုတာဆက်လို့ဘယ်လိုနည်းနဲ့မှမကျေနိုင်ဘူးမြတ်စွာဘုရားရှင်ကိုရောင်းနိုင်ငံခေါ်ထားတယ်မိဘကျေးဇူးဆိုတာဆက်လို့မကျေနိုင်ဘူးလို့ခေါ်ထားတယ်လို့ပြောနေရှိကြတယ်မိဘကျေးဇူးဆက်လို့မကျေနိုင်ဘူးလို့မြတ်စွာဘုရားလုံးဝခေါ်မထားပါဘူး လောကမှာပုဂ္ဂိုလ်နှစ်ယောက်ရှိပါတယ်။မြတ်စွာဘုရားပါဠိတော်ထိုင်ရဲ့ပေါ်လေးမြန်မာလိုပဲပြန်ပြရမှာ။ချက်သားချက်သမီးတို့လောကမှာပုဂ္ဂိုလ်နှစ်ယောက်ရှိတယ်။အဲ့ဒီပုဂ္ဂိုလ်နှစ်ယောက်ရဲ့ကျေးဇူးဟာကြည်အောင်ဆက်ဖို့မလွယ်ဘူး။လွယ်လွယ်နဲ့ကျေးဇူးဆက်လို့မကြည်နိုင်ဘူး။အဲ့ဒီပုဂ္ဂိုလ်နှစ်ယောက်ကအဖေနဲ့အမေ၊ကိုယ့်ရဲ့အဖေရင်အမေရင်ကိုယ့်ရဲ့မိဘရင်ချာပဲ။နာသုပ္ပတိကာရံဝရာမိဒီပါဠိလေးကိုပဲမြတ်ကျေးဇူးဆက်လို့မကြည်ဘူးမကြည်ဘူးနဲ့ပြောကြတာနာသုပ္ပတိကာရံဝရာမိသုပ္ပတိကာရကျေးဇူးဆက်လို့မကြည်ဘူးလို့ပြောတာမဟုတ်ဘူးကျေးဇူးကြည်အောင်ဆက်ဖို့မလွယ်ဘူးလို့ပြောတာသုပ္ပတိကာရဆိုတာကျေးဇူးဆက်လို့လွယ်တာနာလေးထလိုက်တော့ကျေးဇူးဆက်ဖို့မလွယ်တာကျေးဇူးကိုကြည်အောင်ဆက်ဖို့မလွယ်ဘူးတနည်းပြတော့လွယ်လွယ်နဲ့တော့ကျေးဇူးဆက်လို့လွယ်လွယ်နဲ့ကျေးဇူးကြည်အောင်ဆက်လို့မရဘူးတနည်းပြတော့တာမန်ကျေးဇူးဆက်ရုံနဲ့တော့မကြည်နိုင်ဘူးအထူးကျေးဇူးဆက်မှပဲကြည်နိုင်နေယူယူကျေးဇူးဆံနဲ့မကျေနိုင်ဘူးရှယ်ကျေးဇူးဆံမှကျေနိုင်တယ်ပေါ့ပြီးပါကျေးဇူးကျေအောင်ဆက်ခြင်းယူယူဆံမှလားရှယ်ဆံမှလားရှယ်ဆံဘယ်လိုဆံမှတော့ပြီးပါကျေးဇူးကိုလွယ်လွယ်နဲ့ကျေအောင်ဆက်လို့မရပါဘူးတဲ့ချက်သားချက်သမီးတို့သားသမီးတယောက်ဟာပြီးပါကျေးဇူးကျေအောင်ဆက်ခြင်းလို့ဆိုပြီးတော့အနှစ်တရာသက်တမ်းရှိတဲ့ကာလမှာအသက်တရာရှည်လို့အဲ့ဒီအနှစ်တရာပတ်လို့အမေကိုဘယ်ပခုံးနဲ့တော့အမေနဲ့အမေပခုံးတစ်ခုထားရမယ်ဆိုတော့အဖေနဲ့အမေဘယ်ပခုံးလို့ခေါ်တာတော့အဲ့ဒီတရားတော်ကကြားဘူးမှာပါအသက်တရားအနှစ်တရားတက်တန်းရှိတဲ့ခေတ်ကာလမှာအခုလည်းပဲအနှစ်တရားတက်တန်းမှာပဲလူတွေကပြောကြတာကအနှစ်တရားဆိုရင်တစ်နှစ်ရောအနှစ်တရားဆိုတစ်နှစ်ရောဆိုပြီးတော့မြတ်စွာဘုရားပရိနိဗ္ဗာန်နှစ်ပေါင်း2500ကျော်ပြည့်လူတက်တန်း85နှစ်တန်းနဲ့ပြောနေကြတာနော်ဟုတ်ဝိသန္တရာမင်းကြီးဘုရားဥစဉ်တို့ရဲ့မြတ်စွာဘုရားဂေါတမဘုရားအလောင်းတော်ဝိသန္တရာမင်းကြီးဘုရားပါရမီဖြည့်ကြတဲ့ကောကအလူတတန်ဟာနှစ်တရားတန်းပဲကုရထိလည်းနှစ်တရားတန်းမှာပဲလူတွေရဲ့အစာအသောက်အနေထိုင်ရာသီဥတုတွေပေါ့ခြေခံပြီးတော့သာတတန်တွေရောတာတို့တိုးတာတို့ဖြစ်နေတာတဘာဝအရာကတော့နှစ်တရားတန်းပဲရှိပါသေးတယ်အဲ့ဒီလိုပေါ့နော်အနှစ်တရားကြည့်ရင်တစ်နှစ်ရောတယ်ဆိုတဲ့ဟာကောကလည်းပြိတ္တကတော့မှလုံးဝမလာဘူးဘယ်သူကစထွန်လိုက်ကြမသိဘူးအခုချိန်ဒီနှစ်တရားတန်းမှာပဲအဲ့တော့အနှစ်တရားတန်းမှာအသက်တရားရှိတဲ့သာသမီကအဲ့ဒီအနှစ်တရားပတ်လုံးအမေကိုလက်ဝဲပခုံးနဲ့တချို့ကလည်းလက်ရပခုံးနဲ့ကျဘယ်ပခုံးဖြစ်မထင်နော်ကလျာဏယူဝကုမိုးကျော်သူအမေကိုရှိခိုင်ဆရာတွေဟောခဲ့ပြီးမှာပါအမေကိုလက်ရပခုံးအဖေကိုလည်းဝဲပကုန်ဒါလေးလည်းတတိယကြောက်ချက်ချကြရလေးပဲနော်မာတာပိတိဥပါထာဏဗုဒ္ဓဒါတသာသင်္ခဟောမိဘပြည့်စုံလူကျွေးခြင်းဟာမင်္ဂလာပဲလို့ဟောတော်လည်းပဲမာတာနဲ့ပိတိဘယ်သူကရှိရတော့မာတာကရှိတာအဖေနဲ့အမေနဲ့အဖေဘယ်သူကပူကြည့်သူကြီးတော့ဘယ်သူကပူကြည့်သူကြီးတယ်ကျေးဇူးဆက်တဲ့အခါမှာတော့ကျေးဇူးသိတဲ့အခါမှာတော့အတူတူပဲလို့ထားရမှာဒါပေမဲ့လို့ဦးဇင်းတို့ဟိုမင်းစားနန္ဒရိယကံ၅ပါးဆိုတာရှိတယ်လေအမေတတ်တဲ့ကံအဖေတတ်တဲ့ကံစသဖြင့်နောက်သုံးပါးတော့ခဏထားလိုက်အမေတတ်တဲ့ကံအဖေတတ်တဲ့ကံကံတစ်ခုတားတယောက်ကကျူးလွန်ထားပြီလေသိတဲ့ခါကျတော့အမေတတ်တဲ့ကံနဲ့အဖေတတ်တဲ့ကံဘယ်ကံကအကျိုးပေးမှာလဲနှစ်ခုကပြိုင်နေပြီနှစ်ခုလုံးကလည်းအနန္တရဘဝဒီဘဝကခေါ်တာကအနန္တရိယကံစတဲ့ဘဝဒီဘဝကဒီအနန္တရဘဝနောက်ဘဝမှာအကျိုးပေးရမှာလေအမေတတ်တဲ့ကံကလည်းရှိတယ်အဖေတတ်တဲ့ကံကလည်းရှိတယ်ဒီကံတစ်ခုသူ့ကျိုးပေးမယ်ကိုကျိုးပေးမယ်နဲ့မဲခွဲကြပြီဘယ်သူကနိုင်သွားတော့အဖေတတ်တဲ့ကံအမေတတ်တဲ့ကံတစ်ခုလုံးရှိတာပဲတဲ့အဲ့ဒီမှာဘယ်ကံကအကျိုးပေးလဲဆိုတော့အမေတတ်တဲ့ကံကအကျိုးပေးတယ်တဲ့ဘာလို့ဆိုတော့အမေကျေးဇူးကပူကြီးမာတဲ့အတွက်အမေကိုတတ်တဲ့အကုသိုလ်ကံကလည်းပူကြီးမာတယ်နှစ်ခုလုံးအမေတတ်တဲ့ကံအဖေတတ်တဲ့ကံလံကတင်ခွေတဲ့ကံဖယားရှင်ကိုသူစဉ်တရားလုပ်တဲ့ကံစသည်အားဖြင့်ကံ၅ပါးဟာအနန္တဘဝမှာအကျိုးပေးရလို့အတူတူဟောထားပြီးမယ်အပြင်တဲ့ကံမိတဲ့တဲ့ကံနှစ်ခုကိုလည်းပဲအတူတူဟောထားပြီးမယ်ပူကျူပူအပြစ်ကြီးတာကအမေတတ်တဲ့ကံအမေကကိုယ့်ဘဝမှာပူကျေးဇူးကြီးမာတဲ့အတွက်အမေကိုတတ်တဲ့ကံကပူအပြစ်ကြီးတယ်တတ်တာလည်းမကဘူးပေါ့လက်တွေ့ဘဝမှာလည်းပဲအဖေကိုပြန်ပြောတာနဲ့အမေကိုပြန်ပြောတာဘယ်ကပူကျူပြစ်ကြီးမလဲအမေကိုပြန်ပြန်ပူကြည့်ကိုဘောကျေးဇူးပူကြည့်လေအဲ့ဒီကျေးဇူးပူကြည့်တဲ့ပုဂ္ဂိုလ်မှာပြင်မာတဲ့အကုသိုလ်ကံကပူပြီးတော့ကြီးကျယ်လေးပဲအမေကလည်းပဲအသက်40ကျန်တဲ့ ုနဲ့တိတဲ့မိတ်ဆွေတယောက်ကလည်းအသက်40အမျိုးသမီးပဲလေအမေပါရိုက်တာနဲ့ဟိုမိတ်ဆွေအသက်40ပါရိုက်တာနဲ့ဘယ်သူကပိုကြည့်ကြီးတော့အမေဟိုကလည်းအသက်40ဒီကလည်းအသက်40ပဲလေဟိုကလည်းမိမဒီကလည်းမိမပဲလေမတူဘူးလားဟိုကလည်းယုံနာမယ်ဒီကလည်းယုံနာမယ်လေအမေရဲ့ကျေးဇူးနဲ့ဟိုဘက်ကမိတ်ဆွေအမျိုးသမီးတယောက်ရဲ့ကျေးဇူးနဲ့တူရတာမတူဘူးအမေကျေးဇူးကပို့ပြီးတော့ကြီးမာကျေးဇူးကြီးမားဆက်ကပစ္စုပန်ဘဝမှာမြင်တာထင်တာတဲ့ဟိုလိုကျေးဇူးကိုတည်းမဆုလို့ကို့အမေရဲ့အဖေရဲ့ဖြစ်လာပြီဆိုရင်တော့ထမင်းတစ်လုံးမှထမင်းတစ်စီးမှမကျွေးရင်နေပါစေလူတစ်စက်မှမတိုက်ဖူးရင်နေပါစေဒီအဖေဒီအမေရဲ့အသေးသားနဲ့ကို့ရဲ့ခန္ဓာကိုယ်တိဆောက်ထားတာဖြစ်တဲ့အတွက်ကြောင့်ကိုပဲတခြားကျေးဇူးတွေရှိရှိမရှိရှိအသေးသားကျေးဇူးကတော့မရှိဘူးလားကို့အသက်ထင်ရှားရှိနေတယ်မှာဒီအဖေဒီအမေရဲ့အသေးသားကြောင့်အသက်ရှင်နေတာဖြစ်လို့အဖေရဲ့ကျေးဇူးအမေရဲ့ကျေးဇူးဟာရှိကိုရှိနေပါလေဒါကြောင့်မာတာပိတုဥပါဌာနံအမိကိုရှေ့ကထားတယ်။ဂါထာသဘောတရားအရာဆန်းနေခိုင်းထားညီအောင်လို့ဆိုပြီးတော့ထားတယ်လို့ပြောမယ်ဆိုရင်ပြောလို့ရပါမယ်လို့အများအပြားနာဖင်းနေမယ်။အခုရှင်းပြပြီဆိုတော့အများနဲ့မာတာပိတုအမိနဲ့အဖလို့ပဲပြောတာပါပဲ။အရာထဲမှာကလည်းမိဘလို့ပြောတာလားဖမိလို့ပြောတာလား။မာတာပိတုဆိုတဲ့စကားလုံးကြီးကြီးတော့ပဲရှင်းစရာကြီးတွေရှိလို့ကြီးတွေပြောကြတာဖြစ်မှာပေါ့။မိဘလို့ပဲပြောတာ။မိဘကျေးဇူးလို့ပဲပြောကြတယ်ဖမိကျေးဇူးလို့မပြောကြဘူးဒါပေမဲ့လို့ပြီးကြခွဲပြန်တော့အဖေနဲ့အမေလိုပဲပြောတာလားအမေနဲ့အဖေလိုပြောတာလားအဖေနဲ့အမေလိုပြောတာသူ့နေရာနဲ့သူပေါ့မှတ်ပုံတင်မှာကျတော့အဖေနာမည်လားအမေနာမည်လားအော်ဒါဆိုရင်ဘာလို့အမေလေးလိုပဲလုပ်ကြတာတော့ကိုယ်ကိုင်ထားတဲ့မှတ်ပုံတင်မှာကအဖေနာမည်လားအမေနာမည်လားအဖေနာမည်အဲတော့ကရတရားမှတ်တာတည်းပဲပြောရမယ်ထင်တယ်နော်အဲလူတွေကအမေကျေးဇူးအမေကျေးဇူးနဲ့ပြောကြကဲမှတ်ကရောဆိုပြီးတော့မှတ်ပုံတင်ကြတော့အဖေနာမည်ပဲအသုံးပြုရတယ်လိုင်းစင်ပါရောကားလိုင်းစင်စောင်းပါရောကားလိုင်းစင်ကပ်ပြန်ပါရောအမေနာမည်လားအဖေနာမည်လားအဖေနာမည်ပဲနော်အဲ့တော့အနှစ်တရာအသက်တန်းရှိတဲ့အချိန်မှာအနှစ်တရာအသက်ရှိတဲ့သားသမီးကအမေကိုလက်ရံနဲ့လဲဝဲဆိုတော့ဘယ်ကမြတ်တုံပြောရတာပဲမလုပ်ပါနဲ့ဟုတ်လားမြတ်စွာဘုရားရဲ့ဟိုလက်ရရန်လက်ဝဲရန်ဆိုမရှိဘူးလားအဲလက်ရရန်ကဘုသူတော်အရှင်သာရိပုတ္တရာလက်ဝဲရန်ကအရှင်မမောကလန်လက်ရရန်အရှင်သာရိပုတ္တရာကဘာမှအသာဆုံးလဲပညာမှာအသာဆုံးလက်ဝဲရန်အရှင်မမောကလန်ကတကူမှအသာဆုံးလောကမှာတကူနဲ့ပညာဘယ်ကပုံမြတ်လဲပညာကမြတ်တယ်ဒါကြောင့်မလို့ပညာအသာဆုံးဖြစ်တဲ့အရှင်သာရိပုတ္တရာကိုလက်ရရန်ထားတာဟုတ်ပြီရင်ယူဆပုံနာယူဆိုင်လို့မလောကသဘာဝကမြတ်စွာဘုရားရှင်ကလည်းတပည့်ကျွတ်ညံတော့အကုန်သိတာပဲလောကမှာလောကသဘာဝလောကီပြီးရင်ဘာညာဆိုတဲ့လောကီပညာတွေဆိုတော့လေလောကမှာဖြစ်နေတဲ့သဘာဝကြည့်ပြီးတော့ပဲပြောတာပဲတကယ်တမ်းဆိုတော့ဘီရင်ပညာမြတ်စွာဘုရားကကြွညင်တဲ့ပုဂ္ဂိုလ်တော်မရှိတော့ဘူးနော်ဘီရင်ပညာရဲ့လို့မဟုတ်ပါဘူးလောကရဲ့ဓာတ်သဘာဝတွေကြည့်ပြီးတော့ဟုတ်ပညာလေးလိုက်ကြည့်ပါမြတ်စွာဘုရားပိဋကမှာဆန္ဒဆိုတော့ဥကောင်းတော်ကမျက်နာကဘယ်ဘက်မျက်နာမူတာတော့ကဲကွာကွာပြန်ကြည့်တော့နော်မြောက်တို့တောင်တို့ရှိတယ်လေအဲ့ဒါတွေကလည်းဟိုဉာဏ်မီးတလားသိမှန်သဘောနဲ့စဉ်းစားလို့ရှိရင်အခြေတွေထွက်လာနိုင်တာပဲပရိသေဗန်ဆန်ဘယ်သက်ကိုမျက်နှာမူအဲ့ဒီလိုမျက်နှာမူလိုက်ချင်းကြောင့်နောက်ကြံရိပ်ပဲပုံကိုယ်တွေမှာဘလို့ကျေးဇူးရမလဲဆိုတာလေမြင်ပါလေအခုတရားနာပြတော့ညာအိတ်တဲ့ခါကျတော့ကတင်ခင်းတော့တောင်နဲ့မြောက်တောင်ဘက်ကောင်းထားလားမြောက်ဘက်ကောင်းထားတာလားတောင်ဘက်ကောင်းထားတာဘလို့တော့ဘယ်ရင်ဆရာကတောင်းမဲ့ကောင်းတာဆိုလို့လားတောင်းမဲ့ရက်ကမြတ်လို့လားအဲ့လိုကြတော့တွေ့သွားပြီအမှန်ကတော့ရဲမျက်နှာနဲ့ကသူ့ရဲမျက်နှာနဲ့သူသူ့ကောင်းကျိုးသူ့ဆုကျိုးတော့ရှိတာကြီးပဲနော်တောင်းနဲ့တောင်းဘက်ကိုကောင်းထားမြတ်ဘက်ကိုခြေထောက်ထားတန်လိုက်တက်ကဘယ်နေပဲစီးတာတော့တန်လိုက်အိမ်ကြောင်းလေးကဘယ်ပြတာတော့တန်တဲ့ကတောင်ဘက်ကနေမြောက်ဘက်ကိုစီးသွားတာအဲ့တော့တောင်နဲ့မြောက်တောင်ဘက်ကိုခေါင်းထားပြီးအဲ့လိုက်ချင်းကြောင့်တန်တဲ့ကကိုယ့်ရဲ့ခန္ဓာကိုယ်အလျားလိုက်သူ့အဖြောင့်တိုင်းစီးသွားတော့သူ့ရည်ကံပြီးတော့ဂျမ်းမကြီးနဲ့ညီညွတ်တယ်အဲ့ဒါဂျမ်းမကြီးရှူတော့ငါသုံးတတ်တာနော်ဟိုလောကီပြင်းနေမြညာပြောလို့မဟုတ်ဘူးအာရှိနေတော့ထားရဲဆိုလို့ရှိရင်ကက်လန်ကြီးဖြစ်နေတော့ကတန်တဲ့ကကိုယ့်ခန္ဓာကိုယ်ကက်လန်ကြီးစီးမသွားဘူးလားမြောက်တဲ့တောင်မြောက်ဘက်ခေါင်းထားလိုက်တဲ့ဆိုရင်လေခြေောက်ကနေဖြတ်စီးတော့ခေါင်းတွေဘာတွေမကိုက်ဘူးလားအဲ့တော့တောင်ဘက်ကောင်းထားတဲ့ဆိုတော့တောင်နဲ့မြောက် မင်္ဂရကတဲ့ကိုအရှင်းအောင်ထားအိတ်တဲ့တောင်းနေမြောက်ထားပြီးအိတ်တာအကောင်းဆုံးပဲကိုခန္ဓာကိုယ်ရဲ့တန်တဲ့တည်းစီးဝင်သွားတဲ့အတွက်ဈာမကြီးအထောက်ကူရတယ်ငါကပင်ကိုသွေးသားကဈာမကြီးတက်ခံအားနေနေတယ်ညံ့နေတယ်ဆိုရင်လေတောင်းမြောက်ခေါင်းထားတဲ့ဆိုရင်ဈာမကြီးကောင်းတာလေဘေးရင်ဆရာကအေးတောင်းမြောက်ခေါင်းထားလိုက်ဟေးပြောလို့ထားဟာဒီဘေးရင်ဆရာတိတ်တော်တာပဲလို့ကောင်းမထင်နဲ့နော်တန်လိုက်တဲ့ကြောင်အဲ့ဒီလိုအဖြစ်ပေါ်မြတ်စွာဘုရားတပည့်တော်ညံတော်ချင်းဆိုတော့လောကသဘောတွေအကုန်လုံးပြီးပါတယ်လက်ရနဲ့လက်ဝဲလေးပဲကဲသမင်းစားရံနဲ့စားရံနဲ့စွန့်တာနှစ်ခုမရှိဘူးလားကဲလက်ရနဲ့လက်ဝဲဟိုဒါတွေလင်ညာဘက်ကမှညက်တယ်ဘယ်ဘက်ကတော့ရုပ်တယ်ဒါတွေကလောကီယူဆတွေပဲသွားစံထေရဝါဒနဲ့ဘာမှမဆိုင်ဘူးဆိုတော့ပယ်လို့ရပါမလားသမင်းစားတော့ညာနဲ့လားဘယ်နဲ့လားညာနဲ့ရင်တက်ပြီးတော့သုတ်တင်ရှင်းလဲနော်ဘာလို့ညာဘက်နဲ့မသုတ်တင်လို့အဲ့တော့ညာဘက်ကလည်းညာဘက်လည်းအလုပ်ဘယ်ဘက်ကလည်းဘယ်လည်းလို့ဆိုတော့ဘယ်တန်ကတော့ချွေးညက်ထားပေါ့နော်ဘယ်တန်ကကျတော့ခမင်းစားတော့ဘာနဲ့စားမှလဲဘယ်နဲ့စားဒါဖြင့်ကဲဘယ်တန်ကဘယ်ဘက်နဲ့စားရကဲတုတ်တင်ရှင်းနေတော့ကြတော့ဘယ်နဲ့ပဲလားအဲ့လည်းညာနဲ့ဝင်တရားကပြင်ပေါ်ရမှာဆင်းပြေတယ်လို့ပြောရတာဆိုတော့ရှိတယ်မရှိတယ်လို့ဖြစ်နေပြီနော်အဲ့ဒါကြောင့်မလို့ဦးဇင်းကတရားသိကျူမစင်တာကျူစင်တာပိုးရှိသွားမှဆိုလို့ပြင်ပေါ်ရမှာပြောရတာမှရှင်းရှင်းနေလို့လေအခြေခံချက်လည်းလို့ကွာဆောင်းမလေးတစ်ခေါက်တော့ဖတ်ခဲ့ရတာပေါ့ဖတ်ခဲ့ပြီညံကသိမကောင်တော့ကိုရောနမှတ်မိကြမှာမှတ်မိမှာနော်အဲ့တော့အမေကိုလက်ရပခုံးမှတင်အဖေကိုလက်ဝဲပခုံးမှတင်ဒါလေးကြည့်လိုက်ရင်ကိုပဲမျက်စောင်ပြရှင်ကိုရောတိုင်းကအမေနဲ့အဖေအမေကျေးဇူးကြီးမားတယ်ဆိုတာတက်ပြီးပြုထားမှမထင်ရှားဘူးလားထင်ရှားပါတယ်အဖေနဲ့မေကျေးဇူးကြီးတာမှန်ပါတယ်တကယ်တမ်းကျတော့ကိုယ့်ကိုအနီးကပြုစုဆန့်ရှောက်တာကအမေပဲအပြင်မှာပြုစုဆန့်ရှောက်တာခဏထားလိုက်ပါလေအဖေနဲ့အမေမိဘနှစ်ပါးရဲ့သွေးကြောင့်ခန္ဓာလေးဖြစ်လာတယ်ဆိုပေမဲ့အဖေကခန္ဓာလေးနဲ့ပြီးသွားတာလေအမေကကြတော့ကဲကိုလာမလွယ်ထားရဘူးလားကဲကိုလာလွယ်ဆယ်လာပါဆိုတော့ကဲဆယ်လာလုံးလုံးအမိဘနဲ့မှဒုက္ခမျိုးစုံခံပြီးတော့ကိုယ်တရေသားလေးလွယ်ပြီးတော့ပြုစုမဆန့်ရှောက်ခဲ့ရဘူးလားအစာတောက်ဒီဆင်းကြီးရအနေထိုင်ဒီဆင်းကြီးရအသွားလာဒီဆင်းကြီးရအိုးတွေးကြည့်တော်တော်ကိုမြင်ကြည့်ဘူးတောင်ကောင်းတယ်နော်ကိုခန္ဓာကိုအမေကဝမ်းထဲမှလွှဲထားရတာဘယ်တော့တောင်အနေရအထိုင်ရထက်လိုက်မလဲအဲ့ဒီထဲအထဲကကလေးဆော့ရင်ပူတော်ဆိုးပြီးတယ်နော်ဟိုတခါတည်းကတချို့မျိုးရီပြောကြတယ်လေကိုသားသမီးပြောလို့ဆိုလို့မရဆုံးမလို့မရတအားဆိုးရစင်နင်းဟာဘိုက်ထဲမှာကလေးကအငြိမ်မနေတဲ့ကောင်နဲ့တကယ်ဟုတ်မဟုတ်တော့မသိပြောကြတာကြားဘူးတာလေ။အိုးဟိုသားတော်ဆန်တဲ့သိမ့်လိမ့်မှာလား။ဘိုက်မနာဘူးတဲ့။နင်းကြမှာဘိုက်ထဲမှာအညီမနေဆော့။ဘိုက်ထဲမှာကလေးကဆော့။အပြင်ကတော့လည်းတော်တော်ဆော့တဲ့ကောင်နဲ့။ဟုတ်မှာတချို့ကြတော့လည်းမိမမေတ္တာပါ။ခင်ဗျားကခလေးလေးလှုပ်နေစင်ကိုမပြောဘူးလား။မနေခလေးလေးလှုပ်နေတဲ့ခလေး။ဒါလေးဒါလေးသမီးလေးသမီးလေးအဖေသားမသမီးမမသိတာနဲ့ကိုအပြင်းနဲ့ချော့နေသေးတာပါ။မိမကျေးဇူးရှိတော့ကတပိုင်းတကနာထားပါ။မိမကျေးဇူးဆက်လို့ကြည်မကြည်ဆိုင်နဲ့ပတ်သက်တာကတပိုင်းတကနာထားပါ။မိဘကျေးဇူးကြောင့်ကတော့ပြောနေရှာမလို့အာလုံးသိပြီးသားပဲနော်အဲ့တော့အမိဝမ်းထဲမှာလွန်ရတဲ့ကိစ္စလေးတခုကြည့်လိုက်ရင်ကိုပဲအမိကျေးဇူးကပူကြီးတဲ့ဆံမထင်ရှားဘူးလားပူကြီးတဲ့လို့တော့ဖေးလေးကစိတ်မကောင်းဖြစ်ရှာမလို့နော်ခုနဟာလေးပဲမှတ်ထားလိုက်ပေါ့အဲ့တော့အမိကိုလည်းရပခုံးမှမတင်အဖေကိုလည်းဝဲပခုံးမှမတင်အနှစ်တရာပတ်လုံးဒီအပေါ်မှာပဲရည်ရီချူပြီးတယ်ဒီအပေါ်မှာပဲတဏ္ဍာရီသိမ့်ပြီးတယ်အမွေးနဲ့နာရီသိမ့်ပေးတယ်အမေဆိုလို့ရှိရင်လည်းပန်းလေးပန်းပေးတယ်ပေါ့ဒီပခုံးမှာမှာပဲထမင်းနေခင်းနေခွန့်ကျွေးတယ်စားဝဲတော့ဖွဲလေးကျွေးတယ်မွေးတယ်ပြုစုဆန့်ရှောက်တယ်အမေဖေညောင်းညာရင်လည်းဒီပခုံးမှာမှာတင်ထားပြီးတော့နှိမ့်နေပေးတယ်အမေအမေကြီးကြီးချင်းကစွန့်ခြင်းရင်လည်းဒီပခုံးမှာပဲစွန့်ခိုင်းလိုက်တယ်အဲ့ဒီလိုအမေနဲ့အဖေကိုပခုံးမှာကတစ်စက္ကန့်လေးတောင်မတစ်စက္ကန့်လေးတောင်မချဘဲနဲ့တသက်လုံးအနှစ်တရာပတ်လုံးပြုစုဆန့်ရှောက်တာတောင်မှမိဘကျေးဇူးမကြည်ပါဘူးတဲ့မိဘကျေးဇူးကိုဆက်ပြီးသားမဖြစ်သေးပါဘူးတဲ့နောက်ဆုံးကိုယ်ကပြောလိုက်မယ်ကွတဲ့ကိုကစွန့်နိုင်လို့ကို့အဖေကို့အမေကိုတမြေပြင်းလုံးကိုအစိုးရတဲ့စက်ကြံမင်းကြီးဖြစ်အောင်စက်ကြံမင်းမိဖုရားကြီးဖြစ်အောင်လုပ်ပေးတောင်မှမိဘကျေးဇူးမကြည်ပါဘူးတဲ့ဒါပေမဲ့ချက်သားချက်သမီးတို့အားမလျှော့ပါနဲ့မိဘကျေးဇူးကြည်အောင်ဆက်တဲ့နီးငါဖရားပေးပါမယ်ငါဖရားပေါ်ထုတ်ပေးပါမယ်ဖရားပေးလို့ဖရားကဒီလိုဆိုင်ရင်ကျေသလိုကျေသွားတော့မဟုတ်ဘူးတဘာဝတရားကြီးကလည်းအဲ့လိုဆိုင်ရင်ကျေတဲ့သဘောဖြစ်နေလို့မြတ်စွာဘုရားကမြင်တဲ့အတွက်ဖော်ထုတ်ပြလိုက်တာတရားတရားမရှိတဲ့မိဘတရားတရားရှိအောင် ီလမရှိတဲ့မိဘသီလရှိအောင်ဆွေကျေပေကံထူတန်းရမှာနှမျောနေတဲ့မိဘဆွေကျေပေကံထူတန်းဖြစ်အောင်အသေးလေးမှာဉာဏ်ပညာမရှိတဲ့မိဘသို့မဟုတ်အသေးလေးမှာဉာဏ်ပညာမပြည့်စုံတဲ့မိဘကိုအသေးလေးမှာဉာဏ်ပညာရှိအောင်ပြည့်စုံအောင်လုပ်ပေးရင်မိဘကျေးဇူးကျေးပါလေပါဠိလိုလိုလိုလွန်ရေးတို့ရှင်းပြမစင်တော့တရားသီလစာကပညာတရားသီလတုဒ္ဒစာကပညာဆိုပြီးတော့ငါးမျိုးပြောတာလည်းရှိတယ်ပိဋကတော်မှာတချို့နေရာတွေကြတော့တရားသီလစာကပညာ၄မျိုးပဲပြောပါတယ်အဲ့တော့တရားမရှိတဲ့မိဘတရားရှိအောင်သီလမရှိတဲ့မိဘသီလသီလရှိအောင်စာကမရှိတဲ့မိဘစာကရှိအောင်ပညာမရှိတဲ့မိဘပညာရှိအောင်လုပ်ပေးရင်သို့မဟုတ်တရားရှိပြီးတဲ့မိဘတရားတူဝါလာအောင်သီလရှိပြီးတဲ့မိဘသီလတူဝါလာအောင်စာကရှိပြီးတဲ့မိဘစာကတူဝါလာအောင်ပညာရှိပြီးတဲ့မိဘပညာတူဝါလာအောင်လုပ်ပေးရင်မိဘကျေးဇူးကျေးပါလေတူအောင်ဆိုတာကနောက်ဆုံးအထွတ်ထိပ်ရင်းနဲ့ဆိုတော့ဘယ်ထိရောက်လုပ်ပေးလိုက်မှလဲဘဝခန္ဓာတန်လျာကလွတ်မြောက်တဲ့အဆင့်ထိရောက်အောင်ကိုလုပ်ပေးလိုက်ရမှာခုတလောဆယ်ကိုရှင်းမှဒီဘဝမှာတဏှာဘဝခန္ဓာတဏှာကလွတ်မြောက်မသွားတော့မှကိုလွတ်ပေးလိုက်တဲ့ဒါနသီလဘာဝနာကုသိုလ်ကောင်းမှုကိုကြောင့်မိဘမှာဖြစ်ပေါ်သွားတယ်တဏှာသီလသုဒ္ဓဆာကပညာတဏှာပြည့်တဏှာဝိရိယတတိသမารိပညာတဏှာသီလဆာကပညာ၄မျိုးဟောပေးမယ်တကယ်တမ်းကတော့သူတော်ကောင်းတရားတွေကုသိုလ်တရားတွေအကုန်လုံးပါပါတယ်နော်ကိုကြောင့်မိဘမှာဖြစ်ပေါ်သွားတယ်သို့မဟုတ်ကိုကြောင့်မိဘမှာတူပွားသွားတယ်တဏှာသီလဆာကပညာဒါနသီလဘာဝနာဝေယဝိသဓမ္မတဝနာဓမ္မဒေသနာဝိပဿနာဉာဏ်အဆရှိတဲ့ကုသိုလ်တရားသူတော်ကောင်းတရားတွေဟာဒီဘဝမှာမဉဏ်ပွင့်ရန်စိုက်တဲ့အထိကျေစုမပြုတော့မှနောက်တစ်ချိန်မှာတော့မဉဏ်ပွင့်ရန်စိုက်တဲ့အထိကျေစုမပြုနိုင်ဘူးလားကျေစုပြုနိုင်တယ်ဒီဘဝဒီခန္ဓာနဲ့ကိုအမိအဖကိုမဉဏ်ပွင့်ရန်ဆိုက်အောင်လုပ်ပေးနိုင်ရင်တော့အကောင်းဆုံးပေါ့မဆိုက်တော့မှမဉဏ်ပွင့်ရန်ဆိုက်ရပါဆိုက်ရအောင်ကုသိုလ်ကောင်းမှုတွေတိုးပွားအောင်လုပ်ပေးနိုင်တယ်ဆိုရင်ဒီဘဝကျေစုကျေပါလေဒါခုနကမြတ်စွာဘုရားရှင်မိန့်တော်မူတဲ့စကားပါပဲနော်ဆရာမင်းကြီးပခုံးမော်တင်အမိကိုလက်ရအဖေကိုလက်ဝဲပခုံးမော်တင်ပြီးတော့ဂျေဇုဆက်တောင်းမှမကြည်ဆရာမင်းပြန်လှုပ်ပေးတောင်းမှဂျေဇုမကြည်တာဘာကြောင့်လဲဆိုတော့မိဘဂျေဇုကြီးမားလွန်လို့ပါအနည်းချက်ကမိဘဂျေဇုကြီးမားလွန်လို့ပါပေါ့နှုတ်ကြိုတိုက်ကြွေးခဲ့လို့ပါလူလာမြအောင်ဆောက်ရှောက်ခဲ့လို့ပါလောကကြီးအကြောင်းကောင်းကောင်းသိအောင်ညွှန်ကြားပြသပေးခဲ့လို့ပါမိဘဂျေဇုအကြည်ဆန်ဤသဘောပေါက်ပြီနော်ဘယ်နှချက်တုံးတရာတရားသီလစာကပညာနဲ့ပြည့်စုံအောင်လုပ်ပြီးမိဘကျေးဇူးကျေးပါတယ်တရားမရှိတဲ့မိဘတရားရှိအောင်ဆိုတရားစရာကဘာကိုပြောတာတုံးအဲ့ဒါကချဲ့ဟောလိုက်တော့ဘာပြောကောင်းမလဲကျေးပြီပေါ့တရားကနော်ဟုတ်လားတရားစရာသိပြီဒါမပြောတော့ဘူးတရားစရာယနာသုံးပါးကိုယုံကြည်တဲ့ကံကံရဲ့အကျိုးယုံကြည်တဲ့ရှိဘဝနောက်ဘဝယုံကြည်တာဒါကအခြေခံအဖြစ်ပေါ့ကိုယ်အစွမ်းစာကိုယုံကြည်တာဒီဘဝဒီခန္ဓာနဲ့မြတ်စွာဘုရားညွှန်ကြားထားတဲ့သတိပဋ္ဌာန်ဝိပဿနာအကျင့်တွေကိုကျင့်မယ်ဆိုရင်ဒီဘဝဒီခန္ဓာနဲ့မဉ္ဇဉ်ဘုံဉဏ်ဆက်ရောက်နိုင်တယ်လို့ယုံကြည်တာဖရာကုံတော်ပွားလို့ရှိရင်ကိုယ့်ရဲ့စိတ်တည်းမြင့်မြတ်လာတယ်ကိုယ့်ရဲ့လောရည်ကြီးကျယ်လာတယ်လို့ယုံကြည်တာစသည်အားဖြင့်တရားပေါ်မှာယုံကြည်တာကတော့အများကြီးပေါ့ပြောနိုင်မယ်ဆိုရင်အခြေခံအဖြစ်တော့ကောင်းတာလို့ကောင်းတဲ့အကျိုးရမယ်ဆိုတာလို့ဆိုတဲ့အကျိုးရမယ်လို့ယုံကြည်တာဟာတရားတရားပဲဒီတရားတရားလေးမိဘမှာတိုးပွားလာအောင်လုပ်ပေးရမယ်တရားတရားမရှိသေးဘူးဆိုရင်လည်းကံကံရဲ့ရည်သဘောတရားလေးနားလည်အောင်ပြောပေးရမယ်ကိုကိုယ်တိုင်ပြောတာလက်မခံဘူးဆိုရင်လည်းလက်ခံနေဖြစ်စေမခံနေဖြစ်စေပေါ့လေတရားရင်ကြတဲ့သူ့မိဘတွေကမကြိုက်ဘူးလေဦးစင်းရဲ့မိဘကျေးဇူးကြီးဆန်းနီးစာကိုဖတ်ပြီးတော့တရားတရားကလာလျှောက်တဲ့ရှင်ဖျားတဲ့ရှင်ဖျားမိဘကျေးဇူးကြီးဆန်းနီးစာကိုဖတ်ပြီးတော့တပည့်တော်ကအဖေနဲ့အမေသွားပြီးတော့တရားဟောတာငါလာဆရာမလို့နဲ့နင်မဲကျင်ဟုတ်လားငါလာပြီးဆရာလုံးနဲ့နင်မဲကျင်ဆိုပြီးတော့ပြန်ပြောခံရတယ်တဲ့မိဘကျေးဇူးကျေးဇူးနည်းဆိုပေမဲ့အချင်းနဲ့အချင်းခံနေရာဒေသဆိုတာသိဖို့မလိုဘူးလားလိုတယ်မိဘတရားတရားချက်အောင်ဆိုပြီးတော့ခါရသွားပြီးတော့နားကြီးအောင်သွားဟောငကိုတဲ့ကကိုယ်နိုင်တယ်မိဘဆိုလို့ချင်းတော့နရင်ပိတ်အောင်မခံရဘူးလားပပိတ်ရိုက်ခံရမယ်ခြေထောက်နဲ့ဆောင်းကန်ခံရမယ်ငါဆရာလာမလို့နဲ့ဆိုပြီးတော့အဲ့တော့အဲ့ဒီလိုပါဇက်ကသွားမပြောနဲ့ပေါ့အဖေဒီစာအုပ်လေးဖတ်ကြည့်ပါလားမမေဒီတရားစာအုပ်လေးဖတ်ကြည့်ပါလားသွားပေးပေါ့ဒါမှမဟုတ်ဒီတစ်ခွေလေးနားကြည့်ပါလားပေးပေါ့ဒါမှလည်းပြီးတဲ့တရားတစ်ခွေလေးကလည်းအချိန်လေးကြည့်ပေးဖို့လိုသေးတယ်နော်အဲ့ဒါတက္ကမလေးတရားဦးဇင်းတို့ကိုရိတ်သားနေတော့ကမသိခင်မလုပ်ကြမလဲဆိုတဲ့ခွေလေးဟောထားတာလေအဲ့ဒါသူ့အမေမွေးနေမှာအဲ့ဒါအမေမွေးနေမသိခင်မလုပ်ကြမလဲတစ်ခွေလေးသွားပြီးတော့ဟောမှစုခံရပါရောလားနင်ငါ့ကိုတော်တော်သိစေချင်နေပြီပေါ့လေတဲ့ဟုတ်လားဟောအမေမွေးနေသွားပြလိမ့်တဲ့ခွေရမတည်ခင်မလုပ်ကြမလဲဖြစ်နေတာအချိန်နေချိန်ကနေရာဒီတားလေးကြည့်ရသေးတယ်နော်တရားမရှိတဲ့မိဘတရားရှိအောင်လုပ်ပေးပါ အဲ့ဒီလိုသွေးဘောသနီးရနဲ့တရားတက်ခွေလေးတွေပေးတရားစာအုပ်တွေပေးပြီးတော့လုံနိုင်တော့အကောင်းဆုံးပဲတရားစရကစိတ်ကြည်တာစိတ်ကလေးကြည်နေတာကိုတရားတရားလို့ခေါ်တာဘုရားရှင်ရဲ့ဂုဏ်တော်လေးပွားမဲ့စဉ်စိတ်လေးကြည်မလာနိုင်ဘူးလားအဲ့တော့ကိုယ့်ရဲ့မိဘနှပါဘုရားရဲ့ဂုဏ်တော်လေးပွားတတ်အောင်ကိုယ်ကိုယ်တိုင်ပြောပြလို့နားဝင်မဲ့မိဘဆိုလည်းပြောပြပေါ့တရားတက်ခွေလေးရင်လည်းဖွင့်ပြတရားတက်ခွေလေးဖွင့်ဖို့မိဘကိုတက်ခွေလေးပေးလို့တရားစာအုပ်လေးပေးလို့ဂုဏ်တော်ပွားနည်းနဲ့ပတ်သက်တာလေးပေးလို့လိုက်ပေါ့တရားတရားကိုတူဝါစေတဲ့နေရာမှာတော့ဘုရားကုံတော်ပွားခြင်းဟာအကောင်းဆုံးပဲဘုရားကုံတော်ကတကယ်ပွားကြည့်ပါမယုံရင်ပွားကြည့်ပါဂုံတော်ကပွားကြည့်ဆိုတာကအရဟံနဲ့ဒီလိုပါဠိကြီးရွံ့နေဖို့ပြောတာမဟုတ်ဘူးကိုကမြန်မာလူမျိုးဆိုတော့မြန်မာလူအတိပဲသိအောင်လုပ်ပြီးတော့မြန်မာလူပွားများရမှာဤလေသာကင်းစင်တော်မူသောမြတ်စွာဘုရားခုနဆိုခဲ့ပြီလေတကယ်ပွားတဲ့ခါကျတော့ဒီလောက်လေးတွေရမှာမဟုတ်ဘူးအသေးစိတ်ပွားရမှာကိလေသာက10ပါးရှိတယ်အခုတို့စေတသိက်တွေနဲ့ပြောမစမ်းတော့14ပါးရှိတယ်အဲ့ဒီ14ပါးလုံးရအောင်ကြက်ထားပြီးတော့တခုချင်းပွားရမှာတခုချင်းမှာကိုယ်ပဲမြန်မာလူတိပိတိကအများကြီးရှိသေးတယ်လောဘကင်တော်မူသောမြတ်စွာဘုရားကိလေသာ10ပါးထိတ်ဆုံးကလောဘအဲ့ဒီလောဘကလည်းမြန်မာလူတိပိတိကျတော့လိုချင်တာတခုတည်းမဟုတ်တော့ဘူးလိုချင်တာဆွေလန်းတာတာယာတာနှစ်သက်တာညီကတ်တာတက်မက်တာတန်ရုံးစဉ်ဖြစ်တာအနှောင်ဖွဲ့ခြင်းဖြစ်တာစသဖြင့်အများကြီးမရှိဘူးလားလိုချင်တာနဲ့တက်မက်တာကိုတွေ့ရလားမတူစကလုံးကလည်းမတူသလိုလက်တွေဝမှာဖြစ်နေတဲ့စိတ်ထဲမှာဖြစ်နေတဲ့သဘောတရားချင်းကလည်းမတူလူကျင်တာနဲ့ตายာနေတာနဲ့ရောတူရဲ့လားမတူဘူးตายာနေတာနဲ့လောဘပဲလူကျင်တာနဲ့လောဘပဲပြီးတော့ဂုဏ်တော်ပွားတဲ့ခါကျတော့လောဘတစ်ခုတည်းတောင်မှအကြီးအကြီးပွားလို့ရတယ်လူကျင်မှုတွေကင်းစင်တော်မူသောမြတ်စွာဘုရားလူကျင်တဲ့သဘောနဲ့ဆက်ဆက်ချင့်ပွားနိုင်ပေါ့ตายာမှုကင်းစင်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားဘယ်အာယုံပေါ်မှမပသားရတော့ဘူးစာရည်အချင်းပေါ့လေအသေးစိတ်ချဲ့ပွားဂုဏ်တော်ပွားနေဟောတာတွေအများကြီးရှိပါတယ်။တန်ရုံးစဉ်ကင်းတော်မူသောမြတ်စွာဘုရားမြန်မာလူလေးတန်ရုံးစဉ်ကင်းတော်မူသောမြတ်စွာဘုရားကိုပွားလိုက်တဲ့ဆိုရင်ဂုဏ်တော်ပွားတယ်ဆိုတာကမိတ္တုကုရနဲ့အတူတူပဲလို့ပြောခဲ့ပြီးပြီ။ဘုရားကုဏ်တော်ဘုရားကုဏ်တော်ပွားတယ်ဘုရားကုဏ်တော်ပွားတယ်ဆိုတာကစီဝတ်တက်ဖို့ယာရုတုဖို့လူဝင်ဆန္ဒတွေပြည့်ဖို့အကျဉ်းစီတွေအောင်မြင်ဖို့မဟုတ်ဘူး။အဲ့ဒါတွေကဘေးထွက်ကောင်းကျိုးတွေနေနဲ့ရတာတကယ်တရားရဲ့အကျိုးကမြတ်စွာဘုရားရှင်ရဲ့တဏ္ဍာမရှိတဲ့အကြီးအသေးကောင်းတွေကိုယ်စိတ်ကိုယ်နှလုံးသားတွေကိုယ်ဘဝတွေကူးဆက်လာဖို့ပဲ။တန်ရုံးစဉ်ကင်းတော်မူသောမြတ်စွာဘုရားလို့ပွားလိုက်ခြင်းအချင်းကိုယ်စိတ်ကိုယ်နှလုံးသားထဲမှာတန်ရုံးစဉ်ကင်းတဲ့ဓာတ်တွေကူးဆက်လာပါလေ။တန်ရုံးစဉ်ဓာတ်တွေကူးဆက်ဓမ္မကြီးတယောက်ရှာဖူးပါတယ်ရှင်များတဲ့။ဟိုဦးဇင်းတို့လက်တူကလက်ကန်းစာအုပ်လေးပဲဖတ်ဖူးတာ။နှလုံးသားမိတ်တူဆိုတဲ့စာအုပ်လေးဖတ်ဖူးတာ။ဖတ်ဖူးတဲ့အဲ့ဒီမှာဂုဏ်တော်ကိုမြန်မာလူပွားများရမယ်။ပွားဖို့ဆိုတဲ့ရှင်ဖြတ်ကလည်းမူနာလေးတွေပေးထားတယ်အဲ့ဒီထဲမှာတန်ရုံးစဉ်ကင်းတော်မူသောမြတ်စွာဘုရားအဲ့ဒီမြမလူဂုံတော်လေးတပည့်တော်အရန်သဘောကြတယ်အဲ့ဒါနဲ့တန်ရုံးစဉ်ကင်းစင်တော်မူသောမြတ်စွာဘုရားတပည့်တော်မှာကလည်းတန်ရုံးစဉ်သိကြည်တယ်သာသမီတန်ရုံးစဉ်နဲ့ဟိုသားကြောင့်လည်းစိတ်ပူရဒီသားကြောင့်လည်းစိတ်ပူရအများတန်းစိတ်ပူလောင်နေရတာဆိုတော့ရှင်ဖြတ်ရေးထားတဲ့နှလုံးသားမိတ်တူဆောင်းပါးထဲမှာပါတဲ့အတိုင်းတန်ရုံးစဉ်ကင်းစင်တော်မူသောမြတ်စွာဘုရားစိတ်ပူလောင်ခြင်းကင်းစင်တော်မူသောမြတ်စွာဘုရားနဲ့မြမလူကြီးပဲတပည့်တော်တစ်ချိန်လုံးပွားနေတာအရင်ကမှဆိုရင်သားသမီးကြောင့်ခဏခဏမျက်ရည်ကြရတယ်။ဟိုသားကြောင့်မျက်ရည်ကြရ၊ဒီသမီးကြောင့်မျက်ရည်ကြရ၊သားသမီးကြောင့်ခဏခဏမျက်ရည်ကြရတယ်။အခုစိတ်ပူလောင်ခြင်းကင်းစင်တော်မူသောမြတ်စွာဘုရား၊တန်ရုံးစဉ်ကင်းစင်တော်မူသောမြတ်စွာဘုရား၊အနောင်ဖွဲ့မှန်သမျှမှလွတ်မြောက်တော်မူသောမြတ်စွာဘုရား၊စသဖြင့်မြတ်စွာဘုရားရှင်ရဲ့အရဟံကုဏတော်ကိုတန်ရုံးစဉ်ကင်းအနောင်ဖွဲ့ကင်းစိတ်အပူလောင်ကင်းတဲ့သဘောတရားလေးနဲ့မြမလူရိုးရိုးရှင်းရှင်းနဲ့ပွားလိုက်တော့အခုတပီတော့မျက်ရည်တိတ်သွားပြီ။ဘဲသားဘလူးဆူဆူဘဲသမီးဘလောက်မိုက်မိုက်တပိတော့မှမျက်ရည်မကြတော့ဘူးဂုံတော်ရဲ့တကူဘလောက်စွန့်ထားလဲနော်အရဟံအရဟံရွတ်နေုံနဲ့အဲ့ဒီလိုအကျိုးတွေမလာပါဘူးတန်ရုံးစဉ်ကင်းတော်မူသောမြတ်စွာဘုရားလို့ပွားလိုက်လို့ကိုကမြမစကားအမြဲသုံးလုံးနေကြဆိုတော့တန်ရုံးစဉ်ကင်းတဲ့သဘောကိုကသိနေတာပဲတန်ရုံးစဉ်ရဲ့အပူလောင်နဲ့ကိုသိနေတာတန်ရုံးစဉ်ကင်းတယ်ဆိုတာလေးပေါ်တော့ကိုစိတ်ထဲမှာလည်းတန်ရုံးစဉ်ကင်းတဲ့တက်ကလေးတွေကတဖြည်းဖြည်းချင်းစိတ်ဝင်ပြီးတော့ကူးဆက်လာတယ်တန်ရုံးစဉ်ကင်းစင်တော်မူသောမြတ်စွာဘုရားတန်ရုံးစဉ်နဲ့မရှိတဲ့အတွက်ကြောင့်ကိုပဲစိတ်ဘာဘသူကြောင့်မှစိတ်ပူလောင်မှုမရှိဘာအတွက်ကြောင့်မှစိတ်ပူလောင်မှုမရှိစိတ်ပူလောင်ရင်ကင်းစင်တော်မူသောမြတ်စွာဘုရားလောဘကိုပဲဣလိတာကင်းတာကိုပဲတစ်ခုနဲ့တစ်ခုအကြောင်းကျိုးဆက်ဆက်ပွားလို့ရတယ်နော်စိတ်ပူလောင်နေစရာတန်ရုံးစဉ်ကြောင့်စိတ်ပူလောင်ရတာမြတ်စွာဘုရားရှင်ရဲ့စိတ်အစဉ်မှာတန်ရုံးစဉ်ဆိုတာဘာမှမရှိတော့ဘူးတန်ရုံးစဉ်လုံးဝမရှိတဲ့အတွက်မြတ်စွာဘုရားရှင်မှာစိတ်ပူလောင်မှုလုံးဝမရှိဘူးတန်ရုံးစဉ်ကင်းစင်တော်မူသောမြတ်စွာဘုရားစိတ်ပူလောင်ခြင်းကင်းစင်တော်မူသောမြတ်စွာဘုရားနဲ့အခြေခံပင်တိုင်းစကလုံးလေးကိုကန်ပြီးတော့ချက်ပြီးတော့ပွားသွားတဲ့ကိုယ်စိတ်အစဉ်မှာတန်ရုံးစဉ်ကင်းတဲ့ဓာတ်စိတ်ပူလောင်မှုကင်းတဲ့ဓာတ်တွေကူးဆက်လာပါလေအဲဒီလိုအပြင်ဘုရားရဲ့ဂုဏ်တော်တွေကိုတကယ်ပွားလာပြီဆိုရင်ဘုရားရှင်ရဲ့ကောင်းမြတ်တဲ့စိတ်ဓာတ်တွေကောင်းမြတ်တဲ့လုပ်ရည်တွေကောင်းမြတ်တဲ့အကျင့်စရိုက်တွေကောင်းမြတ်တဲ့လက္ခဏာတွေကောင်းမြတ်တဲ့သူတော်ကောင်းအသွင်ပြင်းတွေကူးဆက်လာတဲ့အတွက်